ဆရာဦးညောင်ဝင်းတို့ရဲ့ NLD ပါတီကဒီရက်ပိုင်းအတွင်းမှာဒုတိယအကြိမ်ပင်လုံညီလာခံနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေလုပ်မယ်လို့ကြားလိုပါခင်ဗျာ
။ပင်လုံညီလာခံဒေသနဲ့ပတ်သက်ပြီးတော့ဒီရက်ပိုင်းဒီမှာကျွန်တော်ဆွေးနွေးပွဲလေးတစ်ခုကိုယ်ထဲမှာပဲလုပ်အောင်မှာ
။ကိုယ်ချင်းချင်းထဲမှာပဲဆိုတာက NLD ဘ ഹു အလုံးမှုဆောင်တွေဘ ഹു ဦးစီးတွေထဲမှာပဲလား။ဒီပြည်နယ်နဲ့တိုင်း NLD ခေါင်းဆောင်ပိုင်းရောပါလားခင်ဗျာ
။ကျွန်တော်တို့ဘ ഹു ကိတာပြေဖို့ဟောပြောပွဲသဘောလေးရှိတယ်။လူတွေနေကြတော့ကျွန်တော်တို့ကြောက်ပြပါမယ်။နေကတော့မပါဘူးလောလောဆယ်စီမှာအဖွဲ့ချုပ်မှာရှိတယ်လို့ဒီနေ့လည်းရင်လို့။အ
ဲ့တော့အဓိကဘာတွေကိုထပ်ဆွေးနွေးဖို့ပါလဲခင်ဗျာ
။ဒီလိုကကျွန်တော်တို့ပထမပင်လုံညီလာခံကဘယ်လိုဖြစ်ပေါ်လာတယ်၊ဒီတွေနဲ့ဘာအတွက်လုပ်ကြတယ်ဆိုတာကိုကိုယ်တည်းအနေနဲ့နားလည်အောင်ပြောတာမျိုးလေးရှိမယ်။အဲ့တော့ဒုတိယပင်လုံနဲ့ပတ်သက်ရင်တော့ကျွန်တော်တို့ communication ပေါ်ကလောလောဆယ်တော့ဆက်သွယ်မှုတွေလုပ်နေပါလား။
အခုဆရာဦးညောင်ဝင်ပြောသွားတယ်ဆက်သွယ်မှုလုပ်နေတယ်ဆိုတာကအာနာဘိုင်းကြီးနဲ့ဆက်သွယ်မှုလုပ်နေပြီလို့ဆိုလိုချင်တာပါခင်ဗျ။အ
ာနာဘိုင်းမပါသေးဘူးကျွန်တော်တို့လိုအပ်ရင်လည်းကျွန်တော်တို့အဲ့ဒါလုပ်မှာမယ်။ကျွန်တော်တို့တို့သူ့ရဲ့ပြောစကားတွေနောက်တည်းနေမှာတို့သူ့ထည့်ပြောတာပါတဲ့ဒါတွေကအလုံးပါဝင်နိုင်မှာပိုကောင်းတာပေါ့ဗျာ။အကောင်းဆုံးကတော့အလုံးပါဝင်နိုင်တာပေါ့။စံတော်ပါဝင်တာတို့သူ့ကိုယ်တိုင်ပြောတာပါ။
ဆိုတော့ဒုတိယအကြိမ်ပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အခုလို NLD အတွင်းဆွေးနွေးမှုတွေကနေပြည်တွင်းမှာရှိတဲ့ဒီရွေးကောက်ပွဲဝင်နိုင်ငံရေးပါတီတွေနဲ့ပြည်တွင်းဒီမိုကရေစီအင်အားစုတွေပါအားလုံးပါဝင်နိုင်တဲ့ဆွေးနွေးမှုတွေရှေ့မှာဆက်လုပ်သွားမယ်သဘောလားခင်ဗျ။ဟု
တ်ပါတယ်ကျွန်တော်တို့ဒီတစ်ခုပြန်မဟုတ်အားလုံးပါအင်အားစုတွေအားလုံးနဲ့တူညီတာတွေပူးပေါင်းလုပ်မယ်လို့ကျွန်တော်တို့ပြောထားပါတယ်။ဒီသဘောတိုင်းပဲကျွန်တော်တို့တို့အတဲ့တူညီတဲ့ဟာတွေမှာစတင်ဆောင်ရွက်နေတာလည်းရှိပါတယ်။
အဲ့တော့အခုထိ NLD ကပြန်ကြားရသလောက်ပေါ့လေဒီဒုတိယအကြိမ်ပင်လုံညီလာခံခေါ်ယူရေးကိစ္စကိုရွေးကောက်ပွဲဝင်တဲ့နိုင်ငံရေးပါတီတွေတိုင်းသားပါတီတွေဘက်ကဘယ်လိုသဘောထားတုံ့ပြန်လာဟိုကြားသိနေရလဲခင်ဗျ။
ကျွန်တော်တို့ဟိုတုံ့ပြန်မှုအနေနဲ့ကဒီအိုင်ဒီယာကိုဒီသဘောထားကိုထိုက်တယ်ဟိုလည်းဒယ်လီဂိတ်ဖြစ်တော့တိမ်မွေးတော့စိုးရင်နေဆိုတဲ့အကန့်တော့ကြားတယ်
အဲ့တော့ဒီလိုအကြံပြုမှုတွေရှိပေမဲ့ဆက်လုပ်သွားမှာပါခင်ဗျာ
။ဒါလုံးမှာဟုတ်ကဲ့ပါဟုတ်ကဲ့ပါ
။ဆရာဦးညောင်ဝင်းကျေးဇူးပါခင်ဗျာ
။ကောင်းပြီကောင်းပြီကောင်း